ပြည်ကြေဘက်ကကချင်ပြည်နယ်မဟာတိုက်ပွဲတွေဖြစ်ပွားခဲ့လို့နမ်တီမြို့မှာခိုးလုံနေကြတဲ့ကစုံရွာသားတွေဟာအဲ့ဒီဒေသမှာစစ်ကြောင်းတွေကင်းရှင်းသွားပြီလို့ပြောပေမဲ့မပြန်ရဲပဲဖြစ်နေကြပါတယ်ကချင်ငင်းချင်းရေးကျိုးဆောင်အဖွဲ့ပါဝင်ဘာသာရေးနိုင်ငံရေးခေါင်းဆောင်တွေကတော့အစိုးရတပ်မတော်နဲ့ KIA ကြားမှာတိုက်ပွဲတွေထပ်မဖြစ်ရေးအတွက်ညှိနှိုင်းပေးနေပြီးလာမယ့်တစ်လနေ့လောက်ကိုပြန်ပို့နိုင်ဖို့အစီအစဉ်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစွာကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့တောက်ကြနေကနမ်ကီမျိုးအညီကကစုံရွာမှာအစိုးရတပ်မတော်ဘက်ကနေနေရှင်းလင်းဆောင်ရွက်ပြီးပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့တဲ့နောက်ဒေသခံရွာသားတထောင်ကျော်ဟာနမ်ကီမျိုးကဖျားเจ้าနှစ်ခုကိုတိတ်ဆောင်လာကြတာဖြစ်ပါတယ်ဒီရက်ပိုင်းတွေမှာတော့ကစုံရွာဝင်းကျင်မှာစစ်ကြောင်းတွေရှင်းလင်းသွားတာကြောင့်နေရက်ပြန်နိုင်ပြီဖြစ်ကြောင်းတပ်မတော်ဘက်ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကနေတင်ပြခဲ့ပါတယ်ဒီလိုအကြောင်းကြားလာပေမဲ့ဒေသခံရွာသားတွေကတော့မပြန်ရဲကြဘူးလို့ကစုံရွာသားတဦးကပြောပါတယ
်။အဲ့တော့ဒီနေ့ကအဲ့အားလုံးဆက်ကြည့်ထားတဲ့ဘာညာဆိုတော့မဖြစ်စီမဆုံးချင်းကြီးဘူးပေါ့။တော့ဒီဘာဖြစ်ဆိုထားနေခုကျေးရွာဆိုတော့ပြန်သွားနေကြတာပေါ့နော်။ဒါမဲ့လို့ဒီတိုင်းတော့ပြန်ပြန်ချင်းမလဲဟိုခိုင်မာတဲ့ုံချုံတဲ့အသိချရတဲ့အခြေအနေပေါ့ဘေးကင်းလုံချုံစွာပေါ့နော်။ဒါဆိုရင်ပြန်သွားပြီးမှတော့ပြန်ပြီးတော့ဒီအစိုးရတမတော်တွေကကျွန်တော်တို့ကမျိုးမျိုးကျွန်တော်အလိုလိုက်လို့ဆက်တာတော့အမျိုးမျိုးဖြစ်သေးတာတော့ဒီနေ့နေတာတော့ပါလို့ညာအဲ့ဒါဆိုတော့ကျွန်တော်မပြန်လို့ဘူးအလိုမျိုးဆိုတော့မတိချာပဲနဲ့မခိုင်လုံပဲနဲ့ပုံချုံမှုသိချမှုမရှိခင်းတော့ပြန်ပြင်ဖို့ပေါ့တဲ့
တချင်ငင်းချင်းအကျိုးဆောင် PCG ကဥလမိုင်ကွန်ကြာကတော့စစ်ဆောင်စခန်းကပြည်သူတွေနဲ့သူတို့နေရပြန်ရေးအတွက်ဆွေးနွေးနေကြကြောင်းအခုလိုပြောပါတယ်
အစိုးရဘက်ကနဲ့အမတော်ဘက်ကနဲ့ပြန်လို့ရပြီးစစ်ကြောင်းမရှိရှိတော့လို့ပြောတယ်။ဒါပေမဲ့သူတို့လည်းအမှပြန်သွားလို့ရှိရင်အလားတူနောက်နောက်လည်းပြန်ဖြစ်မှာဆိုအိုင်းဆိုးနေတယ်။အဲကြောင့်မို့သူတို့ရဲ့အမှတ်ခံချက်လေးရအောင်ပေါ့လေ။အစိုးရတပ်မတော်နဲ့ KAO ပေါ့လေ။အဲအမှသူတို့ကြားမှာအမှတ်ခံချက်ရဖို့လိုပါတယ်တဲ့။သူတို့ခုနောက်တစ်ပါအဲ့လိုလဲပြစ်ရလေအောင်။နှစ်ဖက်စလုံးအမှတ်ခံချက်ရှိမှသာလင်သူတို့ပြန်မယ်ဆိုတဲ့ဒီအတံပေါ့လေကျွန်တော်တို့ပြောလာတဲ့
ညီနိုင်တာရိအစဉ်ပြေရင်လာမဲ့တနင်္လာနေ့လောက်မှာနေရက်ပြန်ပို့ဖို့စီစဉ်နေကြောင်းဥလမိုင်ကွန်ကြာကဆက်ပြောပါတဲ့
ကျွန်တော်လည်းတခါကဘူးစာရေးစောင့်ကြပြီးတော့မှညီနိုင်မှုဒီကျွန်တော်ပြုလုပ်သွားမယ်ပြုလုပ်သွားပြီးမှဒီတနင်္လာအေကနေ့ကတော့အားလုံးပြန်နိုင်အောင်ကျွန်တော်ပြန်ပြုစားပြီးမှစီစဉ်နေကြက
ြစစ်ဆောင်ရွာသူရွာသားတွေကတော့တနင်္ဂနွေနေ့မှာ PCG အပါဝင်ခရိယံအတင်းတော်တွေကခေါင်းဆောင်တွေနဲ့နောက်ဆုံးဆွေးနွေးပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတဲ့လောလောဆယ်မှာတော့နမ်တီမျိုးကိုရောက်ရှိနေတဲ့စစ်ဆောင်ကစုံရွာသားတွေကိုကချင်ပြည်နယ်အစိုးရဘာသာရေးလူမှုရေးအသင်းအဖွဲ့တွေနဲ့ပြည်သူတွေကဇက်နှစ်ရိတ်ကအဝိအထည်ဆောင်ချင်အောင်စတာတွေကိုကူညီထောက်ပံ့ပေးထားပါတယ်။တိုက်ပွဲကြောင့်စစ်ပြေးလာစဉ်မှာကိုဝင်ပြက်ကျသူအမျိုးသမီးနှစ်ဦးရှိခဲ့တယ်လို့ဝင်းပြက်ဝင်းလျှော်ရောဂါကြောင့်လူ10ဦးကျော်ဟာဆေးရုံတက်ကုသခံနေရပါတယ်။ဒီရပိုင်းတွေအတွင်းမှာတော့မိုးကောင်းတဲ့ဖက်ကန့်ဒေတာတွေမှာအစိုးရတက်မတော်ဘက်ကတိုက်ရင်အားတွေတူးချက်ချထားတာတွေရှိနေကြောင်း KIO ရဲ့အရာရှိတဦးကပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကလည်းတနိုင်းဒေတာမှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တနိုင်းမြို့နယ်အတွင်းကအင်ဂါကနမ်ခန့်နဲ့ကော်ရာရွာကရွာသားတွေရွှေနဲ့ပင်းမော်ကလုပ်သားတွေဟာထောင်ထဲချပြီးတနိုင်းမြို့ကိုတင်းရှောင်ခဲ့ကြရပါတယ်။